ကျင်းပဖို့ပြင်ဆင်နေတဲ့27ရာစုပင်လုံးညီလာခံမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ရေးညှိနှိုင်းဆောင်ရွက်ဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီ UPDJC ဥက္ကဋ္ဌနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။နှစ်နှစ်နီးပါးရပ်နေတဲ့ UPDJC အစည်းအဝေးဒီကနေ့ပြန်ကျင်းပချိန်မှာအခုလိုပြောသွားတာပါ။လက်ရှိမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေပေမဲ့လည်း27ရာစုပင်လုံးညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကိုတော့အခုချိန်ထိဆွေးနွေးတာမရှိသေးပါဘူး။ဒီအခြေအနေတွေကို VOA သတင်းတောက်ကိုစောထက်ကပြောပြပါမယ်ရှင်။
ဒီကနေ့နေပြည်တော်မြို့သားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းဖို့ဌာန NRPC မှာလုပ်တဲ့18ကြိမ်မြောက် UPDJC အစည်းအဝေးကိုဥက္ကဋ္ဌတောင်ယူထားရဲ့နိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပြီးအခုလိုရက်တက်နေတဲ့အစည်းအဝေးကိုပြန်စတင်နိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အရေးကြီးကြောင်းနိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်ကအဖွဲ့မင်းကောမှထည့်သွင်းပြောသွားပါဗျ။ကာလရှည
်ကြာညှနာခဲ့ရတဲ့ UPDJC အစည်းအဝေးပြန်စတင်နိုင်ခြင်းဟာဘယ်တော့မှအခက်အခဲတွေစဉ်းကောင်းမှုတွေညွန့်ပြနေပါသေးတယ်။မလို့ချင်းချင်းစိတ်ရှိပြီးခံပြီးအပြေအမြင်နိုင်နိုင်နေဆိုရင်အောင်မြင်နိုင်တယ်ဆိုတာကိုသက်တည်ရမှာဖြစ်ပါတယ်
တိုင်းပြည်လုံးရဲ့လိုအပ်ချက်တွေကိုနိုင်ငံပတ်ကြီးတွေအနေနဲ့ဖြည့်ဆည်းနိုင်မှာမဟုတ်ပဲအဓိကတောင်းဝန်ဖြစ်တဲ့ငင်းချမ်းရေးနဲ့မြို့သားပြန်လည်သိမြင်ရေးအတွက်ဝိုင်းဝန်းကြိုးစားကြဖို့ UPDJC ဒုဥက္ကဋ္ဌဦးသူဝေကဇန်နဝါရီ25ရက်မှာလုပ်တဲ့ UPDJC နိုင်ငံရေးပါတီအစုအဖွဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာပြောခဲ့ပူပါတယ်ဒါကိုပဲဒီနေ့ UPDJC အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်ကထပ်လောင်းပြောခဲ့ပြီးအစုအဖွဲ့တစ်ဖွဲ့ချင်းစီအနေနဲ့ကိုယ့်ရဲ့လိုလားချက်တွေကိုရာနှုန်းပြည့်ရမှာပူးပေါင်းပါဝင်မယ်ဆိုတဲ့ခံယူချက်မျိုးနဲ့စိတ်ဆက်ညှိနှိုင်းလို့ရမှာမဟုတ်ကြောင်းလည်းပြောခဲ့ပါတယ်
နိုင်ငံရေးစပွဲဝိုင်းတဲ့ဝင်ထိုင်ပြီးမှတော့အပေးယူအလျှော့တင်လုံနိုင်အောင်ကြိုးစားဖို့လည်းဖြစ်ပါတယ်။ဒီမှာတော့နိုင်ငံရေးစပွဲဝိုင်းအောင်မြင်ဖို့အတွက်ဒီမှာတော့ UPDJC အနေနဲ့ညှတာတဲ့အပေးယူအလျှော့တင်ကိုအခြေခံပြီးစီလုံးညီညွတ်မှုတည်ဆောက်နိုင်ဖို့အထူးပဲအရေးကြီးတာပါပဲ။ဒါကြောင့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုပင်လုံးစိတ်ဓာတ်ကိုအခြေခံတဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဒီမှာတော့အားလုံးရှေ့ဆက်သွားကြဖို့တိုက်တွန်းလိုပါတယ်။
ANCA စာချုပ်အရဆိုရင်တနိုင်ငံလုံးအပြည့်အစုံလက်မှတ်ထိုးစပွဲကသူတို့ထိန်းချုပ်နေပြီးအသီးသီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးရလာရေးပုံသဘောတူညီချက်တွေနဲ့27ရာစုပင်လုံးညီလာခံမှာဝင်ရောက်ဆွေးနွေးရမှာပါ။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSC နဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကလွဲလို့ကြံတဲ့အဖွဲ့တွေကနိုင်ငံရေးဆွေးနွေးပွဲတွေလုပ်ထားပြီးဖြစ်ပါတယ်။ALP ကတော့ရခိုင်ပြည်နယ်ရဲ့လက်တလောပဋိပက္ခအခြေအနေတွေကြောင့်သူ့ရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရခိုင်ပြည်နယ်မှာမလုပ်ဘဲတခြားဆွေးနွေးပွဲပုံစံနဲ့ရန်ကုန်မှာလုပ်သွားဖို့သဘောတူညီမှုရထားကြောင်းတမထရုံပြောခွင့်ရဦးစောထေကဒီနေ့ UPDJC အစည်းအဝေးပွဲအပြီးမှာပြောခဲ့ပါတယ်။ UPDJC မှာအစိုးရလက်နက်ကိုင်နဲ့နိုင်ငံရေးပါတီအစုအဖွဲ့၃ခုကအချို့ကျရွေးချယ်ထားတဲ့ကိုယ်စားလှယ်48ယောက်ရှိပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးမြေယာမူဝါဒဒီကဏ္ဍ၅ခုပေါ်အခြေခံပြီးလာမယ့်27ရာစုပင်လုံးညီလာခံမှာဆွေးနွေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ကြံပွဲတော်နဲ့အခြားလူစုလူဝေးရေးထိန်းချုပ်ကန့်သတ်သွားမှာဖြစ်ပေမဲ့ပင်လုံးညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကတော့ဆွေးနွေးရမရှိသေးတဲ့အကြောင်းပြန်ကြားရေးဒုဝန်ကြီးဦးအောင်လှထွန်းကပြောသွားပါဗျာ။အစိုးရတပ်မတော်နဲ့ NCA ရည်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေဇန်နဝါရီ8ရက်မှာလုပ်တဲ့ရှစ်ကြိမ်မြောက် GICM အစည်းအဝေးမှာပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကို2020ပြည့်နှစ်ဧပြီလထဲနောက်မကျဘဲကျင်းပဖို့သဘောတူညီထားတာရှိပါတယ်။